ဆရာဒီနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးမြန်းဖို့ဒီတိုင်းဒေသကြီးလွှတ်တော်မှာတင်တာပယ်ချခံရတယ်လို့ကြားလို့ဆရာအဲ့ဒါဟုတ်လားလို့ပါအ
ဲဟုတ်ပါတယ်ဒီ30ရဲ့ဒီကလာ2018စပြီးတော့ကျင်းပတဲ့ဒီသတ္တမအကြိမ်မြောက်ရန်ကုန်တိုင်းဒေသကြီးလွတ်တော်မှာမိဂုံးတွေတင်ပါတယ်ကျွန်တော်မိမဲ့မိဂုံးတွေတင်တော့နိုင်ငံရေးကျင်းသားဟောင်းတွေနဲ့ပတ်သက်တဲ့မိဂုံးလေးတစ်ခုတင်ပါတယ်ကျွန်တော်တင်လိုက်တဲ့မိဂုံးကတော့ဒီအစင်မပြေတဲ့နိုင်ငံရေးကျင်းသားဟောင်းတွေနိုင်ငံရေးကျင်းသားဟောင်းတွေရဲ့မိသားစုတွေအတွက်ပညာရေးကျန်းမာရေးလိုအပ်နေတဲ့ချက်တင်ကိုရန်ကုန်တိုင်းဒေသကြီးဆိုရတာကညီလူမှုရေးအရာကူညီပံ့ပိုးဆောင်ရွက်ပေးရန်အစီအစဉ်ရှိမရှိဆိုတဲ့မိဂုံးလေးတစ်ခုကိုတင်တာပါတင်တဲ့အခါကျတော့အဲ့ဒီမိဂုံးကကျွန်တော်တို့တွတ်တော်ဥက္ကဋ္ဌနဲ့တွေ့ပြီးတော့တွတ်တော်ဥက္ကဋ္ဌကခဏနေပါဦးဆိုပြီးအဲ့ဒီပေးကူပယ်လိုက်တယ်
ဆက်ဒါကလေဒီမေကွန်းနေကိုကြိုပြီးဒီလိုမျိုးဟိုလွှတ်တော်ဥက္ကဋ္ဌစီတင်ရတာဆရာတို့ဘယ်ရက်လောက်ကတင်တာလဲနောက်ပြီးတော့ပယ်ချတယ်ဆိုတာကောဘယ်ရက်လောက်ကဆရာတို့သိရတာလဲရှင
်ဟိုကျွန်တော်တို့ကလေ2008ဖွဲ့စည်းပုံအခြေခံဥပဒေအရသူတို့မေကွန်းတို့ကတွတ်တော်ကျင်းပပေးရဲ့ကျင်းညာလိုက်တဲ့အခါ10ရက်နောက်အကြဆုံးထားပြီးကျွန်တော်တို့တင်ပေးရပါတယ်တင်ပေးတဲ့အခါကျမှဒီတွတ်တော်ဥက္ကဋ္ဌကမေကွန်းနေအစိုးရကိုသူအဖွဲ့နေပါနော်ရုပ်ဖွဲ့တဲ့ဖြည့်စစ်ပြီးတော့ဘယ်ဟာကတော့ပြီးပါဘယ်ဟာကတော့မပြီးပါနဲ့ဆိုသူပတ်ပြီးပါကျွန်တော်တို့ကမေးရတာဖြစ်တယ
်
ဒါလေးပြောရရင်2008ဖွဲ့စည်းပုံအခြေခံဥပဒေကသူတို့ကိုပေးထားတဲ့အခွင့်အရေးတရားတော့ဖြစ်နေတာပေါ့
ဒါဆိုတော့ဆရာတို့ဒီလွှတ်တော်ဥက္ကဋ္ဌကဒီလိုမျိုးခေါ်ပြောတယ်ဒါလေးတော့ခဏလေးစောင့်ပါအောင်ဆိုပြီးခေါ်ပြောတယ်ဆိုတာဟိုဘာကြောင့်ဒီလိုမျိုးဟိုအခုမမေးမြန်းပါနဲ့အောင်လို့ပြောတာလို့သူပြောသေးလဲရှင်အကြောင်းရလေဟုတ်
သူကအဲ့ဒီအကြောင်းပြချက်တော့မပေးဘူးသူကတော့ဘာပြောလဲဆိုလို့ရှိရင်တကယ်လိုအပ်တဲ့ဒီနိုင်ငံရေးကျင်းသားဟောင်းတွေအခက်အခဲရှိတယ်ရင်တော့သူ့ကိုလာပြောပါသူတတ်နိုင်တာကိုတော့သူအကူအညီပေးမယ်ဒီဘေးကုန်းကိုတော့ခဏနေပါဦးလို့သူကပြောတာကျွန်တော်တို့ကလည်းအဓိကကငွေပေးဖို့ကူညီဖို့ဆိုတာကိုအဓိကမဟုတ်ဘူးလေကျွန်တော်တို့လိုချင်တာကမူတစ်ခုပေါ့နော်ဒီသက်ဆိုင်ရာအစိုးရနေပြီးတော့ဒီနိုင်ငံရေးကျင်းသားတွေပေါ်မှာဒီလိုကူညီစောင့်ရှောက်ဖို့မူရှိရင်လည်းရှိတယ်မရှိရင်လည်းမရှိဘူးပေါ့ကျွန်တော်တို့ကမူတစ်ခုကိုကျွန်တော်တို့ကမေးတာကွဲလွဲချက်ကလွတ်တော်ကတွေးတဲ့အတွေးနဲ့ကျွန်တော်တို့တွေးတဲ့အတွေးကကွဲလွဲတာပေါ့သူကတော့လိုအပ်ရင်ဒါသူတတ်နိုင်ရင်သူတတ်နိုင်တဲ့ငွေပမာဏကိုအပေါင်းတစ်ခုသူပံ့ပိုးမဲ့ကူညီပေးလိုက်မယ်သူကအဲ့လိုမျိုးပဲတွေးတာကျွန်တော်တို့ကမဟုတ်ဘူးကျွန်တော်တို့ကမူတစ်ခုအနေနဲ့တတ်မှတ်ပေးနိုင်ဖို့ကျွန်တော်တို့တွေးတဲ့အတွေးသူ့အတွေးနဲ့လည်းသွားပြီးတော့မတူတော့ကျွန်တော်တို့ကမေးခွင့်မရတဲ့အခြေအနေဖြစ်
ဆရာကဒီစက်တမအကျိန်ဒီတိုင်းဒေသကြီးလွတ်တော်အစည်းအဝေးမှာမေကွန်းမေးမြန်းဖို့ကဘယ်နှခုလောက်တင်ခဲ့တာလဲဆရာဒီတစ်ခုပယ်ချခံရတော့ကျန်တဲ့မေကွန်းနေရာရောအဆင်ပြေလား
အဲဖြစ်ပါတယ်ကျန်တဲ့အားလုံးကျွန်တော်အားလုံး6ခုမှာကျွန်တော်ကျန်တဲ့10ခုသလုံးအောင်ရပါတယ်ဒီတစ်ခုပဲကျွန်တော်မရတာပ
ါဒါဆိုတော့ဆရာဒီတစ်ခုကိုဒီလိုမျိုးပေါ့မေကွန်းမေးမြန်းဖို့ခဏနေပါဦးမမေးပါနဲ့ဦးပြောတဲ့အပေါ်မှာဆရာအနေနဲ့ဘယ်လိုမြင်လဲရှင
်ကျွန်တော်သုံးသပ်တာကတော့ကျွန်တော်တို့အမြင်နဲ့လွတ်တော်ဥက္ကဋ္ဌတွေးတဲ့အတွေးအမြင်ကတော့လောကွာဟာနေတယ်ပေါ့ကျွန်တော်ကိုယ်တိုင်လည်းနိုင်ငံရေးစဉ်းစားဟောင်းတရားကျွန်တော်တို့ရဲ့နိုင်ငံရေးစဉ်းစားဟောင်းတကယ်ကိုဒုက္ခတွေရောက်ပြီးတော့အခုဒီလားတွေဆိုရင်တယောက်ပြီးတယောက်တကူတာနိုင်ငံမရှိဘဲနဲ့တည်ဆုံးသွားတဲ့အခြေအနေတွေရောက်ရှိနေတာပေါ့နော
်အ
ဲ့လိုသူတို့ရဲ့ဒုက္ခတွေတော့တချို့ဆိုလို့ရှိရင်မိသားစုတွေပါဟိုတကွဲတပြဲစီဖြစ်ကြတယ်ပညာရေးဆိုလည်းသားသမီးတွေကိုမထောက်ပံ့နိုင်ဘူးအဲ့လိုဖြစ်နေတဲ့နိုင်ငံရေးစဉ်းစားဟောင်းတွေကိုအကူအညီလေးတစ်ခုပြရနိုင်မလားဆိုတာလေးပေါ့ဘိုးမလေးပါကျွန်တော်တို့ကိုယ်တိုင်ကလည်းကျွန်တော်တို့ဝေချင်းနဲ့မကူညီနိုင်ဘူးကျွန်တော်တို့မှလည်းကူညီနိုင်တဲ့အဆင့်မရှိဘူးကျွန်တော်တို့ကိုယ့်ကိုယ်ကိုယ်တော်မနေဖြတ်တန်းနေရတယ်ဆိုတော့အဲ့လိုလူမျိုးတွေကိုအကူအညီများရနိုင်သလားဘလို့အခြေအနေတွေရှိပလဲဟိုအတိုင်းဒေသကြီးအစိုးရအနေနဲ့လည်းအရင်ကမစင်းစားရင်တော့ပါကျွန်တော်တို့မေးခွန်းလေးမေးလိုက်တဲ့အခါမှာငါတို့ဘလို့လုံးဝမလဲဆိုတဲ့စဉ်းစားတဲ့အတွေးလေးများရမလားဆိုပြီးကျွန်တော်တို့ကဒီမေးခွန်းကိုပေးလိုက်တာပါ
ကျေးဇူးပါနော်ဆရာအခုလိုအချိန်ပေးပြီးဖြေကြားပေးတာရှင်ဟုတ်ကဲ့
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်